ညီညွတ်ရေးဆိုအပ်တရားဖွဲ့စည်းဖို့တရုတ်ကြားဝင်ညိနိုင်တဲ့ခဲ့တဲ့ဟာမတ်ဖာတာပါဝင်ပါလက်စတိုင်းအဖွဲ့၁၄ဖွဲ့သဘောတူညီချက်ချက်ကိုယောပတ်သမ္မတ EU ကထောက်ခံလိုက်ပါတယ်။သူတို့အချင်းချင်းကြားမှာညီညွတ်ရေးဖြစ်စဉ်ကိုကျွန်တော်တို့ထောက်ခံကြရမှာပါလို့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရက်ကအင်္ဂါနေ့မှာသတင်းတောက်တွေကိုဘရပ်ဆဲလ်မှာပြောပါတယ်။ဒါပေမဲ့ Hamas အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားပြီးအစိုးရထဲမှာ Hamas ပါမဝင်လက်မခံဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Matthew Miller က Washington DC မှာအင်ကာနီကတုံ့ပြန်ပြောလိုက်ပါတယ်။ Palestine ကြားပွဲဒေတာတွေအဆုံးသတ်ပြီးညီညွတ်ရေးကိုခိုင်မာအောင်တိစောက်ဖို့သဘောတူကြကြောင်းတရုတ်နိုင်ငံတော်ပိုင်းသတင်းဌာန CCTV ကကြေညာခဲ့တာပါ။ဒါပေမဲ့စစ်ပီးအစိုးရမှာ Hamas ပါတာကိုရောအမေရိကန်ကြောတော့ခံရထားတဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့ဂါဇာမှာအုပ်ချုပ်ဖို့ကိုပါအစ္စရေးကလက်မခံပါဘူး။စစ်မဖြစ်ခင်တုန်းကလိုအုပ်ချုပ်ရေးပြန်မလုပ်လို့တော့ပဲပါလက်စတိုင်းအဖွဲ့အသီးသီးကသဘောတူကြတဲ့ကျွမ်းကျင်သူတက်ကနိုကရက်တွေနဲ့ပဲအစိုးရဖွဲ့စည်းဖို့ဟာမတ်တာဝန်ရှိသူတွေကစစ်ဖြစ်ခါစားတုန်းကပြောခဲ့ပူပါတယ်။